အမေရိကန်နိုင်ငံလေပိုင်းမစ်ဆိုရီပြည်နယ်ဖာဂူဆန်မြို့မှာရဲရရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်လက်နက်မဲ့ African American ဆဲကျော်သက်တယောက်သေဆုံးသွားခဲ့တာကနေစလို့လမ်းပေါ်ဆန္ဒပြပွဲနဲ့ပြစ်ပခတ်တွေဇက်တိုက်ဖြစ်ပွားခဲ့ပြီးတော့အခုနောက်ဆုံးတနက်နေ့ပြစ်ခတ်ခဲ့တဲ့လူပြူရဲရရှိဟာယာရုကနှုတ်ထွက်လိုက်ပါတယ်ရဲရရှိ Darren Wilson ဖာဂူဆန်ရဲဌာနကနေနှုတ်ထွက်တဲ့စာကိုချက်ချင်းတင်လိုက်ပြီးလို့သူရှိနေကစနေနေ့ကကြေညာခဲ့ပါတယ်St. Louis မြို့နယ် Ferguson မြို့မှာ August လတုန်းကအသက်18နှစ်အရွယ် Michael Brown ကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပြီးတဲ့အချိန်ကစပြီး Darren Wilson အလုတ်ကခွင့်ယူထားခဲ့တာဖြစ်ပါတယ်။ရဲရရှိ Wilson ယာရုကထွက်တင်တယ်လို့မြို့ကန်တချို့ကသတင်းဌာနတွေကိုပြောဆိုကြပါတယ်။ St. Louis မြို့နယ်ကသတင်းစာတစ်စောင်ကတော့ Wilson ရဲ့နှုတ်ထွက်စာကိုဖော်ပြခဲ့ပါတယ်။သူယာရုကမထွက်ဘဲဆက်ပြီးအမှုထမ်းနေမယ်ဆိုရင်လုတ်ဖော်ကိုင်းဘက်တွင်နဲ့ Ferguson မြို့ကန်တွေအတွက်ဆက်ပြီးတော့အန္တရာယ်ရှိနေနိုင်တာကြောင့်သူကိုယာရုကထွက်ပေးဖို့ပြောတယ်လို့ Darren Wilson ကပြောဆိုပါလေ။သူအလုတ်ထွက်လိုက်တဲ့အတွက် Ferguson မြို့ကန်နေအတော်အသင့်စိတ်သက်သာရာရစီလိမ့်မယ်လို့မျှော်လင့်နေကြောင်း Darren Wilson ကပြောဆိုပါလေ။ဒီတော့တွင် Wilson ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့တစုံတရာရည်ယူမှုမလုပ်ခဲ့တဲ့တနင်္လာနေ့တရားရုံးအမိန့်ချမှတ်ချက်ကြောင့်မနေ့ကဆန္ဒပြပွဲတွေဆက်ဖြစ်ခဲ့ပါလေ။ဒီတရားရုံးဆုံးဖြတ်ချက်ကိုမကျေနပ်လို့ Washington DC Georgetown မှာလည်းစနေနေ့ကယာနဲ့ချီတဲ့လူတွေကဆန္ဒပြချီတက်ပွဲဆင်နွှဲခဲ့ကြပါလိမ့်ရှင်။